ဘဝသင်္ကန်းဇာတ်ပေါ်များတဲ့မြန်မာပြည်မှာနိုင်ငံသူနိုင်ငံသားတွေစီးရဲနွမ်းပါးနေတာကိုသင်္ကန်းဇာတ်ကျင်းစာတင့်တယ်လို့ပြောလို့ရှိပါတယ်။သင်္ကန်းဇာတ်အကျိုးကိုပြည်내နဲ့တိုင်းတွေမခံစားရတာဟာကျင်းစာတင့်တယ်လို့ဖြစ်နေတယ်လို့ American Wild Watch Call ရခိုင်ရင်းနှံစောင့်ကြည့်ရေးအဖွဲ့ကဆိုပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်39ခုပြင်နိုင်မှသာမြတ်တာစွာသင်္ကန်းဇာတ်ခွဲဝေရေးအကောင့်တွေပေါ်နိုင်လိမ့်မယ်လို့February 1st, Breaking the Curse, ကျင်းစာပြည့်ပြည့်ရေးစာရမှာပေါ်ပြထားပါတယ်။အခြေခံဥပဒေပုံမှန်39ပုတ်ကွဲကမှာနိုင်ငံတော်ရှိမြေအားလုံးမြေပေါ်မြေအောက်ရေပေါ်ရေအောက်နဲ့လေတုအတွင်းရှိသင်္ကန်းဇာတ်ပစ္စည်းအားလုံး၏ပင်ရင်းပိုင်ရှင်ဟာနိုင်ငံတော်ဖြစ်တယ်လို့ဆိုပါတယ်။ပုတ်ကွဲကမှာတော့နိုင်ငံပိုင်သင်္ကန်းဇာတ်ပစ္စည်းများအားစီဝေးအားစုများကထုတ်ယူသုံးစွဲခြင်းကိုကုကဲကြီးကျန်နိုင်ရန်လိုအပ်သည့်ဥပဒေကိုနိုင်ငံတော်ကပြဋ္ဌာန်းရမည်လို့ဖော်ပြပါတယ်။ဒေါ်အောင်ဆန်းစုကြည်ကတော့သင်္ကန်းဇာတ်ကိုတိတ်အလေးမထားဘဲနိုင်ငံသူနိုင်ငံသားရဲ့စွမ်းအားကိုအဓိကထားတယ်လို့အပီလာ16ရက်နေ့ကပြောပါတယ်။ဒါပေမဲ့လောလောဆယ်အာယုံစိုက်နေတာကတော့အခုမျိုးဆက်ရောအနာဂတ်မျိုးဆက်ပါသင်္ကန်းဇာတ်အကျိုးခံစားနိုင်ရေးပဲဖြစ်ပါတယ်။
ရခိုင်ပြည်နယ်ကထွက်တဲ့တံခွေတရုတ်ပြည်ကိုတင်ဖို့ရောင်းချနေလို့နှစ်စဉ်ဒေါ်လာတန်1000ကျော်နေပြည်တော်ကရပြီမဲ့ရခိုင်ပြည်ဟာအကျိုးမခံစားရပဲဒုတိယအဆင်းရဲဆုံးဒေသဖြစ်နေပါလေ။ဒါကြောင့်တိုင်းနယ်ပြည်နယ်တွေရဲ့တင်ရန်ဇာတ်ပိုင်ဆိုင်မှုကိုအခြေခံဥပဒေပုံမှ39ကမှပေါ်ပြဖို့လိုအပ်နေတယ်လို့ရခိုင်ရင်းနှံစောင့်ကြည့်ရေးအဖွဲ့ကဆိုပါတယ်။တင်ရန်ဇာတ်ကိုစီမံကြီးကြပ်နိုင်တဲ့ဥပဒေကိုတိုင်းနယ်ပြည်နယ်ကပြဋ္ဌာန်းနိုင်ဖို့အတွက်ပုံမှ39ခါကိုပြင်ဆင်ရမယ်လို့ဆိုပါတယ်။တံငွေရောင်းစားတဲ့ဗဟုအစိုးရမူဝါဒကိုလုံးဝဆန့်ကျင်ပါတယ်။တရားဇာတာကိစ္စဆုံးဖြတ်ချက်ချရမှာဘယ်သူပါဝင်ဆွံ့နှွေးမှာလဲဆိုတာအရေးကြီးတယ်လို့ဆိုပါတယ်။သက်ဆိုင်ရာအောက်ခြေအဖွဲ့အစည်းတွေကိုလုတ်ပိုင်ခွင့်ပေးဖို့စရမ်းမှာတင်ပြထားပါတယ်
။တိုင်းရင်းသားကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိနိုင်ဖို့အတွက်လက်နက်ကင်တိုက်ပွဲဝင်လာကြတာဖြစ်ပြီးမယ်။ဘုဒ္ဓရှင်အစိုးရလက်ထက်မှာသင်္ကန်းဇာတ်လဝကြီးအုံမှုကိုမကြည်နပ်လို့လက်နဲ့ခံရတာတွေရှိလာပါတယ်။အစိုးရတက်ကြီးစိုးတဲ့နေရာမှာသင်္ကန်းဇာတ်ထုတ်ယူမှုတိုးပွားလာတာဟာဒေသခံတွေအဖို့ကျင်းစာတင့်တယ်လို့ဖြစ်နေပါတယ်။ဒါကြောင့်သင်္ကန်းဇာတ်ကျင်းစာကိုပြစ်ပြအောင်လုပ်ပြီးနောင်လာမယ့်မျိုးဆက်တစ်တွေအတွက်ဘယ်လိုထိန်းသိမ်းရမယ်ဆိုတာကိုတင်ပြထားပါတယ်။အင်ဒိုနီးရှားနဲ့ပါပွာနယူဂီနီမှာပဋိပက္ခပြည်ရှင်းတဲ့နိလန်းတွေကိုလေ့လာတင်ပြထားတာတွေ့ရပါတယ်။တောင်အမေရိကနိုင်ငံတွေမှာဆင်ဟာဇာတ်နဲ့ပတ်သက်ပြီးလူမှုစံတာကောက်ယူပွဲကျင်းပပြီးတိုင်းရင်းသားအခွင့်အရေးကာကွယ်တဲ့ဥပဒေပြဋ္ဌာန်းလာရပုံကိုလည်းဥပမာပေးထားပါတယ်
။တရားဇာတ်ဝင်ငွေကိုဗဟုအစိုးရလဝကြီးအုပ်အမျက်ထုတ်နေတာဟာတိုင်းပြည်အတွက်မကောင်းတဲ့လက္ခဏာဖြစ်ပါတယ်။အစိုးရအသုံးစရိတ်မှာတရားဇာတ်ကရတဲ့ဝင်ငွေများလေလေကျင်းစာတင့်ကျင်းကြာရှည်လေးဖြစ်ပါတယ်။ဒါကြောင့်အစိုးရအသုံးစရိတ်မှာတရားဇာတ်ဝင်ငွေဘယ်လောက်ပါဝင်သင့်တယ်လို့သတ်မှတ်နိုင်ရင်တော့ပြည်내တွေကိုတရားဇာတ်ကျင်းစာကကာကွယ်နိုင်လိမ့်မယ်လို့ဆိုပါတယ်။တရားဇာတ်ဝင်ငွေကိုရေရှည်အသုံးပြုနိုင်အောင်စီစဉ်တဲ့တိုင်းပြည်တွေထဲမှာနော်ဝေနဲ့တီမောလစ်နိုင်ငံတွေဟာအအောင်မြင်ဆုံးဖြစ်တယ်လို့ဆိုပါတယ်။တီမောလစ်အစိုးရဟာရေနံတန်းခွေဝင်ငွေ30ရာခိုင်နှုန်းကိုသာတုံးပြီး90ရာခိုင်နှုန်းကိုရေနံရံပုံငွေနဲ့ထည့်သွင်းပါတယ်။အနာဂတ်အတွက်ရည်ရွယ်တဲ့ရေနံရံပုံငွေဟာအတိုးရတာကြောင့်ပွားများနေတယ်လို့ဆိုပါတယ်
။ကိုပိုင်အုပ်ချုပ်ရေးနဲ့ဒေသသွင်းတရားဇာတ်စီမံခန့်ခွဲရေးဟာတိုင်းရင်းသားလက်နက်ကင်တွေရဲ့တောင်းဆိုချက်ဖြစ်ပါတယ်။တရားဇာတ်ပိုင်ဆိုင်မှုဟာနိုင်ငံရေးဆွေးနွေးပွဲမှာချက်လှမ်းလို့ရတဲ့ကိစ္စမဟုတ်ပါဘူး။ဒါကြောင့်တိုင်းနယ်ပြည်နယ်တွေမြေနဲ့တရားဇာတ်ပိုင်ခွင့်ရအောင်အခြေခံဥပဒေပုံမှန်39ကိုပြင်ဆင်ရေးဆွဲဖို့လိုပါတယ်။ဒါကြောင့်အဖွဲ့အစည်းတွေအနေနဲ့ကလည်းနိုင်ငံရေးဆွေးနွေးပွဲမလုပ်မီတရားစတာဆိုင်ရာမူဝါဒတွေရှိနေဖို့လိုပါတယ်။ရေရှည်မူဝါဒသာမဟုတ်ပဲပြည်내ရဲ့လက်ထလုံးအကျိုးစီးပွားကိုကာကွယ်ဖို့အတွက်ပါကြိုးပမ်းရပါလိမ့်မယ်။ပြည်내မှာတရားစတာထုတ်ယူနေတာဟာငြိမ်းချမ်းရေးဖြစ်စဉ်ကိုအဟန့်တာဖြစ်စေပါလေတဲ့။ဒါကြောင့်အပြစ်အခက်ရက်စဲယုံတင်မကပဲတရားဇာတ်ထုတ်ယူမှုပါရက်စဲရပါလိမ့်မယ်။နိုင်ငံရေးသဘောတူချက်ရယူပြီးဥပဒေသစ်တွေပြဋ္ဌာန်းပြီးတဲ့အထိအဖို့ဓာတ်တရားဇာတ်ထုတ်ယူမှုကိုရက်ဆိုင်နိုင်ရင်ပြိပက္ခတွေယုံနေလာလိမ့်မယ်လို့ရခိုင်ရင်းနှံစောင့်ကြည့်ရေးအဖွဲ့ကဆိုပါတယ်။သ တရားစတာအလုံးကိုဘိုးအစိုးရချုပ်ကင်ပြီးဖက်ဒရယ်အကြောင်းပြောလို့မရပါဘူးအမေရိကန်မှာပြည်တော်စုပိုင်ပြည်နယ်ပိုင်နဲ့ပုဂ္ဂလိကပိုင်ဆိုပြီးမြေပိုင်ဆိုင်မှု၃မျိုးရှိပါတယ်တိုင်းပြည်ရဲ့30ရာခိုင်နှုန်းကသာအမေရိကန်ပြည်တော်စုဘိုးအစိုးရကပိုင်ဆိုင်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ